အမေရိကန်တောင်ကိုရီးယားတို့နဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်လုပ်ဖို့မကြတိခင်ကကမ်းလှမ်းတာဟာနိုင်ငံအင်အားရဲ့ကြားလက်တာဖြစ်ပြီးနိုင်ငံကစီးပွားရေးတက္ကသိုလ်ရည်ရွယ်မှုချမှတ်ထားတဲ့ဖြေအားကြောင့်မဟုတ်ဘူးလို့နောက်ကိုရီးယားကပြောလိုက်ပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအဆုံးသတ်စီကိုရည်ရွယ်ပြီးတက္ကသိုလ်ရည်ရွယ်မှုတွေချမှတ်ထားတာပါ။အင်ကာလေးကနောက်ကိုရီးယားနိုင်ငံပိုင်ရုပ်တံတင်ဌာနကနေထုတ်လွှင့်တဲ့စောင်းပါတဲ့မှာနောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့မိလာမှာပြေဆုံးမှုသမ္မတဒေါ်နယ်ထရန့်ကသဘောတူထားတာအပါအဝင်တောင်ကိုရီးယားအမေရိကန်တို့နဲ့ထိပ်သီးစီဝေးပွဲလုပ်မယ်အလားအလာကြီးနဲ့ပတ်သက်ပြီးတော့ဘာမှထည့်ပြောမထားပါဘူး။ဒါပေမဲ့လည်းအခုဆောင်မဟာမြောက်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားတို့ကြားတရမန်ဆက်ဆံရေးအခြေအနေအနေနဲ့အကြောင်းလဲရှိပြီးတဲ့နောက်အဲ့ဒါနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကပထမဆုံးထည့်သွင်းပြောဆိုတဲ့ဆောင်မဖြစ်ပါလေ။တောင်ကိုရီးယားနဲ့ပြန်လည်ချင်းရဲ့အတွက်အခြေအနေအကြောင်းလေးကြီးတစ်ခုရှိထားပြီးအမေရိကန်ပြည်တော်စုနဲ့အပြောင်းအလဲအခြေလက္ခဏာတစ်ခုရှိထားပြီးလို့ဆောင်မကိုဖတ်ကြားအထံနဲ့လူမျိုးကပြောပါလေ။အမေရိကန်နဲ့တောင်ကိုရီးယားတို့ကိုမြောက်ကိုရီးယားဘက်ကကမ်းလှမ်းတာဟာအင်အားချိနေလို့မဟုတ်ပဲအင်အားကောင်းတဲ့အနေအထားကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားအစိုးရရဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်ဟာလူ့ကျန်တာမှန်သမျှအားလုံးရထားပြီးတာနဲ့အမျှမိမိကိုယ်ကိုယုံကြည်မှုကိုထုတ်ဖော်ပြသမှုတစ်ခုဖြစ်တယ်လို့ဆောင်းမဖတ်ကြားသူကပြောပါပါတယ်။